ဟုတ်ကဲ့ဒီကမ္ဘာလုံးဆိုင်ရာငွေကြေးခွာခြားမှုစောင့်ကြည့်ရေးယူတဲ့အဖွဲ့ FATF အနေနဲ့မြန်မာအပေါ်စောင့်ကြည့်လာနေတာရဲ့ထူးခြားမှုကိုအမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေက
ကမ္ဘာလုံးဆိုင်ရာငွေမဲခွာခြားမှုစောင့်ကြည့်ရေးအဖွဲ့ကမြန်မာနိုင်ငံကိုဒီလိုမျိုးစောင့်ကြည့်တာအခုမှမဟုတ်ဘူးခင်ဗျာဒါက1988နောက်ပိုင်းမြန်မာနိုင်ငံမှာငွေကြေးကျပ်တဲ့ဖြစ်တော့အဲ့ဒီမှာနေရပြဿနာတွေဗမာပြည်မှာငွေမဲခွာချမှုတွေကချစ်ခဲ့တာအထူးသဖြင့်တော့အာလုံးသိတဲ့ဘိန်းရစာတွေပေါ့ဗျာယာရီလုပ်ငန်းတွေအဲ့ကနေကဖြစ်လာတာတွေကနောက်ပိုင်းအုပ်ချုပ်သူဆိုရဆိုတာအဲ့တော့စစ်ဆိုရပေါ့အဲ့ဒီမှာသူတို့ ਨੇ ပတ်သက်ခဲ့တဲ့အတွက်ကြောင့်ဒါတွေကစောင့်ကြည့်တဲ့အခါမှာအဲ့ဒီစစ်အုပ်စုကသုံးစံတိုင်းပေါ့လေအကြံတဲ့ဟာတွေသူတို့ကဟန်ပြဖမ်းလာစီးတာတွေလုပ်ပြီးတော့မှအဲ့လိုစစ်ပတ်ခဲ့တာတွေရှိတယ်အခုချိန်ကလည်းဒါကိုပြန်ပြီးမှသူတို့ကပိုကြီးထွားလာတဲ့အတွက်ကြောင့်ဒီလိုမျိုးအေးအေးဆောင်ရွက်မှုအတွက်ဒီလိုမျိုးအစည်းအဝေးတွေခေါ်ပြီးမှပြောမယ်ဆိုရင်တော့မြန်မာနိုင်ငံတာဝန်ရှိတဲ့လူတွေကိုခေါ်ပြီးမှထားသူတို့ကဆွေးနွေးတာတိုင်မြန်တာအေးအေးဆောင်ရွက်မှုဘယ်လိုလုပ်ကြမလဲဆိုတဲ့အစီအစဉ်ဆွဲတာလို့ပဲကျွန်တော်တို့မြင်ပါတယ
်ဒီပေါ်မြမဘူပန်ဥက္ကဋ္ဌဒေါ်တန်းတန်းဆွေကလည်းအခုနောက်ဆုံးမှာတိုးမြင့်စောင့်ကြည့်ခရရတဲ့နိုင်ငံစည်းကနေလွတ်မြောက်နိုင်ဖို့ပြည်ထောင်ဝန်ကြီးဌာနပါဝင်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းကြိုးပမ်းနေတယ်လို့ပြီးခဲ့တဲ့လစက်တင်ဘာ19ရက်ကမြန်မာနိုင်ငံရဲ့လုပ်တဲ့အစည်းအဝေးမှာပြောခဲ့ပါတယ်။ဒါအပြင်ဘူပန်ဘက်ကပြီးခဲ့တဲ့ဘက်ကပဲခွင့်ပြုချက်လိုက်စင်မရှိတဲ့ Facebook ကနေနိုင်ငံသားငွေရောင်းဝယ်နေတာကိုရေးယူမယ်လို့ကြေညာခဲ့တာနဲ့နောက်ဒီဘက်မှာစက်မှုလုပ်ငန်းရှင်တွေဗန်မြေစင်းပို့ပေးရမယ်လို့စာပို့ခဲ့တာတွေရောဒီကြိုးပမ်းမှုတွေပါနိုင်ပါလားလို့မေးရမှာအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်က
ဘူပန်ဥက္ကဋ္ဌအနေနဲ့ဒါတော့သူ့ရဲ့ first impression ပဲပြောမလားမသိဘူး first activity ကတော့ဒါရလည်းတကယ်လည်းအရေးကြီးနေတာကိုဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့စက်တင်ဘာလအစမ်းမှာကျွန်တော်တို့မြန်မာနိုင်ငံကပုတ်ကရိယာဘဏ်ကိုကို FATF စစ်ဆေးရတဲ့တင်ရလည်းထွက်လာတယ်လေ။နောက်ပမာဒီကိုလက်ရှိစောင့်ကြည့်တဲ့နိုင်ငံ list ထဲမှာထည့်ထားတာကိုလည်းသူဖယ်ထုတ်ဖို့ကြိုးစားရမှာ။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိအစည်းအဝေးကနေပြီးတော့စောင့်ကြည့်ရှင်းကနေပြီးအရှင်းနဲ့တောင် black list ထဲသာထည့်လိုက်မယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးသွားပြီပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာမှာအဓိကတိုင်းပြည်ကနှစ်ခုပဲရှိသေးတာဟုတ်အဲ့ black list ထဲမှာလေ။ရကူရီးယားနဲ့အီရန်ပဲရှိသေးတယ်ဆိုတော့နောက်ပိုင်းတကယ်တော့မတော်တဆတာ British တွေပါသွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့တိုက်ပြီးချိပွားရငွေလဲတဲ့နှုန်းတို့ဒီပစ္စည်းဝယ် money transaction တွေအားလုံးကအကုန်ရပ်သွားတော့ပါဘူးဆိုတော့နောက်ဆက်တွဲကတော့ဘော်ကြီးကိုစိုးရတဲ့အကျိုးဆက်တွေချုပ်လာမယ်ဆိုတော့ဘိုးဘိုင်ဥက္ကဋ္ဌအနေနဲ့အဲ့ဒါကိုပယ်ဖြတ်နိုင်အောင်တတ်နိုင်အောင်ကြိုးစားဟန်တူပါတယ်အဲ့ဒါကြောင့်မို့လို့ခဏဘိုးဘိုင်အနေနဲ့အရေးကြီးတဲ့အဲ့ဒီကြေညာချက်ကိုထုတ်လိုက်ဟန်တူပါတယ်ဒါပေမဲ့ကျွန်တော်ထင်တော့လက်ရှိ FATF ရဲ့သူရွေးချယ်တော့တိုက်ရိုက်တက်ရောက်မှုမရှိနိုင်ဘူးလို့ယူဆမိတာပဲဗျ။အ
ဲဒီတော့ FATF ရဲ့ဒီတစ်ခေါက်အဓိကရွေးချက်ကဘာဖြစ်နိုင်ပါလဲလို့မေးရမှာအမျိုးဖော်လို့တဲ့ပြည်တွင်းလုပ်ငန်းရှင်ကပဲ
။အခုကျွန်တော်တို့ FATF ကလည်းလက်ရှိဥက္ကဋ္ဌကတော့စင်ကာပူကဖြစ်နေတော့စင်ကာပူရဲ့လက်ရှိအဲဒီ financial ပတ်သက်ပြီးတော့ဩဇာကြီးတဲ့မဂ္ဂဇင်းကရေးတာတော့လက်ရှိစီမံခန့်ခွဲတဲ့လူကြီးရဲ့အာဏာရှိတဲ့လူကြီးရဲ့ဝင်မဲ့တွေကိုဖော်ထုတ်ချင်တာတို့နောက်ပြီးတော့ကျွန်တော်တို့အခုနယ်စပ်ဒေသတွေမှာရွှေကုတ်ကူကက်စီနိုတွေရဲ့လက်ရှိ money laundering ကိစ္စတို့နောက်ပြီးတော့အာရှအတူတည်းအတိုင်းဝိုင်းတို့ကိစ္စတို့အဲ့လိုဟာမျိုးတွေပေါ့နော်နောက်ပြီးတော့ online မှာဆိုလည်းအရန်တီတာတို့ပါ via Facebook online မှာဆိုလည်းလေဒီ online scam တွေပေါ့လောင်းစားတွေပေါ့ betting လုပ်တဲ့ဟာတွေကိုအဓိကကင်တွေ့ချင်တော့အဲ့အဓိကသုံးချက်ကိုသူကထောက်ပြထားတယ်ဗျ
ဒီနေရာမှာဥစိန်ထေကလည်း FATF အစည်းအဝေးမတိုင်ခင်မြန်မာနိုင်ငံတည်းဖြစ်ပျက်ခဲ့ပုံကို
သူတို့ကတော့နှီးမြှောက်စုံနဲ့လုပ်မှာပဲဒါကြောင့်လည်းသူတို့ကဥပဒေတွေချုပ်လူမြင်ကောင်းအောင်ပေါ့ဗျာဝေမဲခွာချမှုစောက်ကြည့်အဖွဲ့ကိုသူတို့ကပြဖို့ဖမ်းပြတာပဲဒါပေမဲ့ပြဿနာဒီလိုလုပ်ငန်းလေးတွေကိုသူတို့ဖမ်းပြမယ်ဒါပေမဲ့တကယ်လက်ကြီးတွေလက်မဲကြီးတွေပေါ့ဗျာစေအုပ်စုဘက်ကယူထားပြီးမှခရိုနီလိုပဲခေါ်ကျွန်တော်အမြင်ရတော့ကုမ္ပဏီတွေထောင်းပြီးတော့ကုမ္ပဏီတွေဖမ်းပြပြီး export import လုပ်နေတဲ့ပုံကိုယ်တွေရှိတယ်ဒါတချို့လူတိုင်းလို့ကျွန်တော်မဆိုလို့ဘူးအဲ့ဒီလူတွေဝေမဲခွာချတာကြတော့သူတို့အရေးကြီးဆုံးဘူးတခါမှကျွန်တော်တို့မတွေ့ဘူးအဲ့တော့အဲ့လိုအရေးမြူပဲစစ်ကြောက်ဘူးဒီလုပ်ငန်းတွေလုပ်နေပေမဲ့အဲ့ဒီကအကြီးကြီးတွေကိုအရေးမြူပေမယ့်အောင်မြင်မှုကတော့ရနိုင်မယ်မဖြစ်ဘူးဒါမဲ့စောင့်ကြည့်ရမှာကအဲ့ဒီငွေမဲခွာချမှုဖွဲ့ရဘလောက်ထိအောင်အရေးယူဆောင်ရနိုင်ပါလဲခုဆိုပို့ဆိုတာပေါ့နော်လက်နဲ့ပွဲစားတွေရုရှားဝယ်တယ်အရင်တော့ကတော့နိုင်ငံတော်ဘဏ္ဍာကတရားဝင်ရတယ်ပေါ့ဗျာအခုနိုင်ငံတော်ဘဏ္ဍာလည်းနေနေပြီတရားဝင်ရရင်အဲ့လိုလက်နဲ့ဝယ်တာစအဲ့ဒီကရှားပါနေတဲ့ငွေမဲခွာချတဲ့ဟာကိုလုပ်ဖို့အတွက်အားပြုလာတယ်မှာဒါကြောင့်လဲအခုနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းကသူတို့ကိုတွေ့ဆုံဆွေးနွေးပြီးမှဒါနီးလန်းရှာပြီးတော့အရေးယူဆောင်ရွက်မှုလုပ်ဖို့လို့မြင်ပါတယ်
တစ်ချိန်ထဲမှာဒီနေ့အောက်တိုဘာ21ရက်မှာအဆုံးသတ်မဲ့FATF အစည်းအဝေးမှာမြန်မာနိုင်ငံကိုအရေးမယူဘဲစောင့်ကြည့်ကာလ6လသမုတ်တနည်းတန်းတူပေးဖို့ညှိနှိုင်းတာတွေရှိနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်